ဗီယက်နမ်သမ္မတဒိုလမ်ကိုကွန်မြူနစ်ပါတီကြီးကဲအဖြစ်ဒီနေ့အတည်ပြုခံလိုက်ပါပြီ။ဒါဟာဇူလိုင်19ရက်နေ့ကကွယ်လွန်သွားတဲ့ပါတီကြီးကဲနေရာမှာဒီနေ့ဩဂတ်လ3ရက်နေ့မှာအခုလိုအစားထိုးခံလိုက်တာပါ။သမ္မတဒိုလမ်အနေနဲ့ဗီယက်နမ်နိုင်ငံမှာနိုင်ငံခြားရေးအဩစာအရှိဆုံးယာတုဖြစ်တဲ့ကွန်မြူနစ်ပါတီအထွေထွေအတွင်းမှုယာတုကိုရရှိခဲ့တာဖြစ်ကြောင်းနိုင်ငံပိုင်သတင်းမီဒီယာမှာဖော်ပြလိုက်တာပါ။ဒါပေမဲ့သူ့အနေနဲ့သမ္မတယာတုကိုဆက်လက်ပူးတွဲထမ်းဆောင်နေဦးမလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ကွယ်လွန်သွားသူအရင်ပါတီကြီးကငုရင်ဖူထရောင်းဟာသူ့ယာရုလက်ခံရယူတဲ့2011ခုနှစ်ကစလို့ဗီယက်နမ်နိုင်ငံ၏လောကကိုလွှမ်းမိုးထားခဲ့သူတူဖြစ်ပါတယ်။ငုရင်ဖူထရောင်းကိုပါတီကြီးကဖြစ်2021ခုနှစ်မှာ3ချိန်မြောက်ဇက်တိုက်ရွေးချယ်တင်မြောက်ခဲ့ပါတယ်။သူဟာတွေးခေါ်သမားတူဖြစ်ပြီးအချင်းပြက်ခြားစားမှုဟာကွန်မြူနစ်ပါတီတွေအကြီးဆုံးချိန်ချမှုအဖြစ်ရှုမြင်ခဲ့သူလည်းဖြစ်ပါတယ်။ပါတီခေါင်းဆောင်ရှိဖို့ရေးပေါ်လိုအပ်တာကြောင့်သူ့ကိုရွေးချယ်ခံထားခြင်းဖြစ်ကြောင်းကွန်မြူနစ်ပါတီအကြီးအကဲဖြစ်ပထမဆုံးပြောကြားတဲ့မယ်ခွန်းမှာဒိုလန်ကထည့်သွင်းပြောကြားခဲ့ပါတယ်။ဒိုလန်ဟာပြည်သူ့လုံခြုံရေးဝန်ကြီးဌာနမှာနှစ်ပေါင်း40လောက်တာဝန်ထမ်းဆောင်ခဲ့ပြီးအဲ့ဒီဌာနရဲ့ဝန်ကြီးဖြစ်ခန့်ပေးခံပြီးတဲ့နောက်မှာသမ္မတအဖြစ်မကြာသေးခင်ကရွေးကောက်တင်မြောက်ခံရတာဖြစ်ပါတယ်ခင်ဗျ။